This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မနက်ငယ်သူနိုင်ငံသားပေါင်းတပါဝါပြီးဆေးဟာနာရှင်ပြီးတော့ကနေကင်ဝေးပြီးကိုစိတ်နှပါပြီးကင်လုံးကြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွဲ့သားများကဆုတောင်းမြတ်တာပို့သလာရပါတယ်ရှင်။ခုချိန်ကစပြီးစက်တင်ဘာလ10ရက်နေ့ရဲ့ရေဒီယိုအန်ယူဂျီမနက်ခင်းစီစဉ်လေးကိုစတင်ထုတ်လွှင့်ပြီးတော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့ရေဒီယိုအန်ယူဂျီရဲ့ဆေးသတင်းခေါင်းနှုတ်ချက်တွေကိုတော့လူဝိလင်သာကဖတ်ကြားတင်ပြပေးပါတော့မယ်ရှင်။
မင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ဗမာမျိုးသားတော်လှန်ရေးတပ်မတော်ဖွဲ့စည်းတည်ထောင်ခြင်းနှစ်နှစ်ပြည့်ကို KNU တဝန်လွှာပေးပို့ခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်ဗမာမျိုးသားတော်လှန်ရေးတပ်မတော် BNRE ဖွဲ့စည်းတည်ထောင်ခြင်းနှစ်နှစ်ပြည့်မှာကရင်မျိုးသားစည်းရုံး KNU ကထူးခြားတဲ့ဝိသေသရှိသောတော်လှန်ရေးဖွဲ့စည်းတစ်ခုဖြစ်ဂုံပြူတဝန်လာပေးပို့ခဲ့ပါတယ်။အာနာရှိစနစ်စိုးအောက်မှာအကြမ်းဖက်စစ်တပ်ရဲ့စိုးသွမ်းရက်စက်လာတဲ့ဖိနှိပ်အုပ်စိုးမှုများကိုကိုယ်တိုင်ရင်ဆိုင်တွေ့ကြုံခန်းစားရပြီးစန့်ကျင်တော်လှန်လာတဲ့ဗမာတော်လှန်ရေးအဖွဲ့အစည်းများအထက်မှာဗမာမျိုးသားတော်လှန်ရေးတပ်မတော် BNRE ဟာထူးခြားတဲ့ဝိသေသရှိသောတော်လှန်ရေးအဖွဲ့အစည်းတစ်ခုဖြစ်တယ်လို့ဆိုပါတယ်။စစ်တပ်ရဲ့ပြည်သူများပေါ်မတရားဖိနှိပ်အကြမ်းဖက်မှုများကိုမလိုလားတဲ့တော်လှန်ရေးအဖွဲ့အစည်းအသေးများစွာပေါ်ပေါက်လာခဲ့သလို BNRE ကလည်းအများနည်းတူစနစ်ပြောင်းဖို့ရည်ရွယ်ပြီးအသက်၊သွေး၊ချွေခန္ဓာတွေရင်းနှီးပိတ်ဆက်ကပြည်သူတော်လှန်ရေးမှာပါဝင်လာခဲ့တာနှစ်နှစ်ပြည့်မြောက်ခဲ့ပြီလို့တဝန်လွှာမှာဖော်ပြထားပါတယ်KNU အနေနဲ့လေဆေးအာဏာရှင်စနစ်အပါအဝင်ဘလူအာဏာရှင်စနစ်မျိုးမဆိုချုပ်ငိမ့်ပြီးလွတ်လပ်ခြင်းတရားမျှတခြင်းဒန်းတူညီမျှခြင်းနဲ့ငြိမ်းချမ်းခြင်းတို့ကိုအခြေခံနေအမျိုးသားဒန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုအာမခံတဲ့စစ်မှန်တဲ့ Federal Democracy ပြည်ထောင်စုတည်ဆောက်နိုင်တဲ့အထိအတူတကွဆက်လက်တိုက်ပွဲဝင်သွားမယ်လို့ကတိပြုထားပါရခင်ဗျာတီလင်းနဲ့တနင်္သာရီမှာစစ်ကော်မရှင်စစ်ကြောင်းနဲ့ကားတန်းတို့ကိုစောင်းကြိုတိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။မကွေတိုင်းကံကောခရိုင်တီလင်းမြို့နယ်နဲ့တနင်္သာရီတိုင်းမြိတ်ခရိုင်တနင်္သာရီမြို့နယ်တို့မှာစစ်ကော်မရှင်စစ်ကြောင်းနဲ့ရင်းနှန်းတို့ကိုစောင်းကြိုတိုက်ခိုက်ခဲ့ကြတယ်လို့သိရှိရပါရစေ။စက်တင်ဘာလ10ရက်နေ့မနက်9နာရီဝန်းကျင်မှာတီလင်းမြို့ကနေအင်အား80ခန်းနဲ့စစ်ကြောင်းထွက်လာတဲ့စစ်ကော်မရှင်စစ်ကြောင်းကိုတမ်းမိန်ကုန်းရွာနီးမှာခြုံခိုတိုက်ခိုက်ခဲ့တယ်လို့ရော့ဒေတာကာကွယ်ရေးတပ် YDF ကဆိုပါရစေ။အဆိုပါတိုက်ခိုက်မှုတွင်စစ်ကော်မရှင်တပ်ဖွဲ့ဝင်3ဦးထိမှန်သေဆုံးခဲ့ပြီးလက်နယ်ခရင်များသိမ်းဆည်းရရှိခဲ့ခြင်းမရှိပေမယ့်တော်လှန်ရေးရဲဘော်များအထိကိမရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရှိရပါတယ်။အလားတူစက်တင်ဘာလ9ရက်နေ့နေ့လယ် 7:15 မိနစ်အချိန်ခန့်မှာမြိတ်မြို့ကနေတနင်္သာရီဘက်ကိုမောင်းနှင်လာတဲ့စစ်ကော်မရှင်ရဲခါကား၄စီးကိုရန်ဖို့ကြီးရွာတရားကြီးရောက်မှာမိုင်းဆက်နှလုံးဆွဲတိုက်ခိုက်နိုင်ခဲ့တယ်လို့ဗိုလ်ခရင်တပ်ဖွဲ့ကနေဆိုပါတယ်။မိုင်းဆွဲတိုက်ခိုက်ပြီးနောက်ကားပေါ်ပါလာတဲ့စစ်ကော်မရှင်တပ်ရင်အား80ဦးခန့်ကလမ်းမကြီးတစ်ချောင်းလက်နက်ငယ်များနဲ့ပစ်ခတ်သွားခဲ့ပြီးလမ်းကင်းချတာတွေတပ်ရင်အား100ခန့်နဲ့တော်လှန်ရေးပူးပေါင်းအဖွဲ့များ73မိနစ်ခန့်တိုက်ပွဲဖြစ်ပွားခဲ့တယ်လို့သိရှိရပါတယ်။အဆိုပါတိုက်ခိုက်မှုကိုမြိတ်ပါကာဖာတနင်္သာရီရုံးမှဇုံ3မြိတ်ခရိုင်ပါကာဖာနဲ့ဗိုလ်ခရင်တပ်ဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးအထိကိမရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆလဘီဝလမစစ်ကော်မရှင်က Y12 နဲ့ဘုံကျဲတိုက်ခိုက်ခဲ့ရာကလေးငယ်2ဦးပါဝင်4ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းရွှေဘိုခရိုင်ဝက်လက်မြို့နယ်မှာစစ်ကော်မရှင်က Y12 တစ်စီးနဲ့ဘုံကျဲတိုက်ခိုက်မှုပြုလုပ်ခဲ့ရာကလေးငယ်2ဦးပါဝင်အမျိုးသား4ဦးသေဆုံးခဲ့တယ်လို့ Wetland Information Network ကသတင်းထုတ်ပြန်ထားပါတယ်။စက်တင်ဘာလ9ရက်နေ့ညနေ6နာရီခွဲအချိန်မှာစစ်သင်းဘောများပေါ်မှာပြန်ဝဲခဲ့တဲ့ Y12 တစ်စီးနဲ့တစ်စိအင်တောင်ရုံပင်ကုန်းမင်းကုန်းနဘဲပင်လာတက်တာကြွေရများကိုဘုံတိချတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ် လေကြောင်းတိုက်ခိုက်မှုတွင်ကလေးငယ်တူပါဝင်အမျိုးသား၄ဦးသေဆုံးခဲ့က73ဦးခန့်ထိခိုက်ဒဏ်ရာရရှိခဲ့ပြီးမဆိုးရိမ်ရဟုသိရှိရပါသည်စစ်ကောင်မရှင်ကလေကြောင်းတိုက်ခိုက်ခဲ့တဲ့နေရာများဟာတိုက်ပွဲများဖြစ်ပွားနေခြင်းမရှိဘဲအရဲသားပြည်သူများသာနေထိုင်တဲ့နေရာများဖြစ်ပါတယ်ဝက်လက်မြို့နယ်ရှေးမခါရွာရှိမြစ်ကြောင်းထဲမှာအောက်ဖက်ကိုရှုံဆင်းသွားတဲ့စစ်သည်မော14စီထဲမှာအချို့ဟာမန္တလေးစိတ်ကဲမှာစတင်ကပ်နေပြီလို့သိရှိရပြီးနောက်ကျန်သင်္ဘောများလည်းရှိနေသေးတယ်လို့ဖော်ပြထားပါတယ်ခင်ဗျာဆလဘီရေပြူမြို့နယ်ရာဘူးရွာကိုစစ်ကောင်မရှင်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ကလေးငယ်တူသေဆုံးခဲ့တဲ့တဲ့ရင်ကိုတင်ပြပေးခြင်းပါတယ်။တနင်္သာရီတိုင်းရေပြူမြို့နယ်ရာဘူးရွာကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ကောင်မရှင်တပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ကလေးငယ်တူသေဆုံးခဲ့တယ်လို့သိရှိရပါတယ်။စက်တင်ဘာလ10ရက်နေ့နေ့လယ်7နာရီချိန်ကမယန်းချောင်းရွာမှာအထိုင်ချတာတဲ့စစ်ကောင်မရှင်တပ်ကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့ရာအသက်3နှစ်အရွယ်ရှိမတ်ငွေမုံရဲ့ဦးကောင်းကိုထိမှန်ခဲ့ကသေဆုံးခဲ့ရတယ်လို့ဆိုပါတယ်။ဒါပြင်အသက်40အရွယ်ရှိကိုဝင်းရွှေဆိုသူဘဲဘက်ခြေတလုံးဖောက်ဝင်အယိုးကျိုးတရားရရှိခဲ့ပြီးရွာဘူးရွာသားတူလည်းထိခိုက်တရားရရှိခဲ့တယ်လို့သိရှိရပါတယ်။သေဆုံးခဲ့တဲ့ကလေးငယ်ရဲ့ဖခင်ဖြစ်သူဥသူရအောင်ဘကိုးတိုင်းမုံမြို့နယ်မှာရွှေပြောင်းအလို့သမားဖြစ်သူကိုလေထိုးနေညပိုင်းမှာစစ်ကောင်စီတက်ကလာရောက်ဖမ်းဆီးသွားခဲ့တယ်လို့သိရှိရပါတယ်။လက်ရှိမှာအမတ်ရှိပြည်တော်စုလမ်းမကြီးကိုပြန်လည်ဆုံးမနိုင်ရေးအတွက်စစ်ကောင်မရှင်တက်ကအင်အားများပြားနေစစ်ကြောင်းထိုးနေတာနှစ်လနေပါရှိနေပြီလို့သိရှိရပါတယ်ခင်ဗျာ။ဖားကံမြို့နယ်မှာစစ်တပ်လက်နက်ကြီးပစ်ခတ်မှုကြောင့်ဒေသခံ10ဦးဒဏ်ရာရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။စက်တင်ဘာလ9ရက်နေ့မနက်တနာရီဝန်းကျင်မှာဖားကံမြို့ခြေဆိုင်စစ်ကောင်စီတပ်ရဲ့ဗျူဟာကုန်းမှာစိတ်မှုကျွေရဘတ်တို့လက်နက်ကြီးအလုံး20ကျော်ပစ်ခတ်ခဲ့ရာရက်ွက်3ရှိတရုတ်ဘုံကျောင်းရှိအလဲတန်းကျောင်းနေရှိနေအိမ်တစ်လုံးထိမှန်ပေါက်ကွဲခဲ့ကြောင်းဒေသသတင်းများအရသိရှိရပါတယ်။အဆိုပါဖြစ်ရက်မှာကျောင်းဆရာကိုလှိုင်းမင်းထွန်း၊ကိုဇော်ဝင်းနိုင်၊ကိုမျိုးတို့အပြင်ပဇံကျောက်ကျွေရမှာဒေသခံ4ဦးနဲ့အခြားသူများတရားရရှိခဲ့တယ်လို့သိရှိရပါတယ်။ဒါပြင်မနေ့စနေနေ့ဝင်းကျင်မှာရှာရော်ခါညောင်ပင်ကုန်းနဲ့စံကျဲကျွေးရဘက်မှာစစ်ကောင်စီတပ်နဲ့ကချင်တပ်မတော် KIA နဲ့ပူးပေါင်းတပ်များကြားတိုက်ပွဲများဖြစ်ပွားခဲ့တယ်လို့သိရှိရပါတယ်။စက်တင်ဘာလ10ရက်နေ့မှာစတင်ကစစ်ကောင်စီတပ်ဟာဖားကံမြို့တဲသူလက်နက်ကြီးများဆက်လက်ပစ်ခတ်နေပြီးနေအိမ်များနဲ့ရင်များပျက်စီးခဲ့တယ်လို့သိရှိရပါတယ်။စစ်ကောင်စီရဲ့လက်နက်ကြီးနဲ့ရန်တမ်းပစ်ခတ်မှုကြောင့်ဖားကံမြို့အနောက်ဘက်ကျန်းရှိကျေးရွာ73ရွာမှာပြည်သူတပေါင်းကျော်စစ်ဘေးရှောင်နေရပြီးစစ်ဝင်နေရခက်ခဲများရင်ဆိုင်နေရတယ်လို့သိရှိရပါတယ်ခင်ဗျာဆလဘီစစ်ကောင်မရှင်တပ်မှတပ်သားတူလက်နက်နဲ့တကွာ DPLA ထံသို့အလင်းဝင်ရောက်လာတဲ့သတင်းကိုတင်ပြပေးခြင်းပါတယ်စစ်ကောင်မရှင်တပ်မှတပ်သားတူဟာဒနုပြည်သူလွမြောက်ရေးတပ်တော် DPLA ထံသို့စက်တင်ဘာလ9ရက်နေ့မနက်ပိုင်းမှာလက်နက်နဲ့တကွာအလင်းဝင်ရောက်လာကြောင်းသတင်းထုတ်ပြန်ထားပါတယ်။အလင်းဝင်ရောက်လာတဲ့တပ်သားဟာအသက်25နှစ်အရွယ်ဖြိုးမင်းဆန်ဆိုသူဖြစ်ပြီးစစ်မှုထမ်းမင်းနိုင်စနစ်နဲ့ပြည်ဦးလွင်ကနေစစ်ကောင်မရှင်တပ်ထဲကိုရောက်ရှိလာတာဖြစ်တယ်လို့ဖော်ပြထားပါတယ်။တိုက်တောင်းအမှတ်3အခြေခံစစ်တင်တန်းကြောင့်မှာကာလာတို့တင်တဲ့3လကြာတက်ရောက်ခဲ့ပြီးကလောတက်မ55တရင်အမှန်ခလာရ9တရင်မှာကိုပိုင်နံပါတ်ပါစမြင်းဆောင်125988တသားအနေနဲ့တာဝန်ထမ်းဆောင်နေသူဖြစ်တယ်လို့သိရှိရပါတယ်စစ်ကောင်မရှင်တပ်အတွင်းမှာအလိုမတူပဲစစ်မှုထမ်းခေါ်ခံရသူတွေဟာနေတိုင်းနေပါထွက်ပြေးလွတ်မြောက်နေသူတွေအများပြားရှိနေတယ်လို့ဗတ်ပြောင်းခုလုံလာသူဖြိုးမင်းဆန်ကပြောကြားထားပါတယ်စစ်ကောင်မရှင်တပ်ကရေးကောက်ပွဲမတိုင်ခင်စစ်မှုထမ်းခေါ်ထားတဲ့တပ်သားတွေကိုရှေ့တန်းစစ်မြေပြင်တွေမှာအများပြားအုံပြုပြီးတော်လှန်ရေးတပ်တွေထိန်းချုပ်ထားတဲ့နေရာတွေကိုအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်တယ်လို့အသိပေးထားပါတယ်စစ်ကောင်မရှင်တပ်ဟာစစ်ရေးမှာအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေုံသာမကစစ်အုပ်ချုပ်ရေးတပ်တန်းတို့ရန်အတွက်ရည်ရွယ်ပြီးတရုတ်ရဲ့အကူအညီပေးမှုနဲ့ရေးကောက်ပွဲကိုအကောင့်ထည့်ဖော်နိုင်ရန်ပြည်သူတွေကိုလည်းဖိအားပေးဆောင်ရွက်တာတွေရှိနေတယ်လို့သိရှိရပါတယ်ခင်ဗျာဆလဘီနမောင်မြို့နယ်မှာရိတ်ခါပြက်လက်နေတဲ့စစ်ရှောင်းများကို PDF တရင်ကမိုးတင်းအရန်ရိတ်ခါများဝင်းငှပေးခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်မကွေးတိုင်းဒေသကြီးနမောင်မြို့နယ်မှာစစ်ကောင်စီတပ်ရဲ့စစ်ကြောင်းထုတ်မှုကြောင့်ရိတ်ခါပြက်လက်နေတဲ့စစ်ရှောင်းပြည်သူများကိုနမောင်မြို့နယ်အမှတ်900နှစ်တရင် People's Defense Force PDF ကမိုးတင်းအတွက်စုဆောင်ထားတဲ့အရန်ရိတ်ခါများဝေငှပေးခဲ့ကြောင်းအသိပေးထုတ်ပြန်ထားပါတယ်စက်တင်ဘာလလာဇန်ပိုင်းမှာစတင်ကနမောင်မြို့နယ်အတွင်းရှိကျေးရွာတရွာမှာစစ်ကောင်စီတပ်ကတပ်ဆွဲထားပြီးကိုရက်ခန့်ကြမ်းမြင့်နေပြီဖြစ်တယ်လို့သိရှိရပါတယ်။ဒါကြောင့်ဒေသခံပြည်သူအများစုဟာအနီးဝန်းကျင်ရွာများသို့ထွက်ပြေးတိမ်းရှောင်ခဲ့ကြတော့လေလူဦးရေ200ကျပ်မှာတောထဲမှာပုန်းရှောင်နေရကရိတ်ခါပြက်လက်မှုနဲ့ရင်ဆိုင်နေရတာကြောင့်ဝေငှပေးခဲ့တာဖြစ်တယ်လို့သိရှိရပါတယ်။ရိတ်ခါကူညီလိုသူတွေရှိရင်တရင်ကကြားခံပြီးဆောင်ရွက်ပေးမှာဖြစ်ကြောင်းလည်းအသိပေးထားပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စည်ရေးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်ခါရှယ်နဲ့ပရေဖို့တို့ကပေးပို့ထားခြင်းဖြစ်ပါတယ် ကျွန်တော်ကတော့နှွေဦးလင်ပါပါ
သတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးနားဆင်ကြရမှာကတော့ပြည်တွင်းသတင်းများကိုမင်းယူမှဖတ်ကြားတင်ပြပေးပါမယ်ရှင
်။ Radio NUG သောတာရှင်မြေပါပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးသတင်းအနေဖြင့်ဘုံနိုင်ငံရေးသဘောတူညီချက်ရရှိရေးလုပ်ငန်းစဉ်နောက်ဆုံးအဆင့်ဆောင်ရွက်နိုင်ရန် NUCC နှင့် NUG တွဲဆောင်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တော်လိုင်းအင်အားစုများအကြားနိုင်ငံရေးဆိုင်ရာသဘောတူညီမှုများရရှိရေးကိုရည်ရွယ်ကြိုးပမ်းသွားမည်။ဘုံနိုင်ငံရေးသဘောတူညီချက်ရရှိရေးလုပ်ငန်းစဉ်ကိုဆောင်ရွက်အကောင့်ထဲပို့နိုင်ရန်မြို့သားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC နှင့်မြို့သားညီညွတ်ရေးအစိုးရ NUG အကြားတွဲဆောင်မှုတစ်ခုကိုစက်တင်ဘာလ9ရက်နေ့တွင်ပြုလုပ်ခဲ့ကြောင်းသတင်းရရှိပါသည်။အဆိုပါတွေ့ဆုံမှုတွင်ဘုံနိုင်ငံရေးသဘောတူညီချက်ရရှိရေးကိုအကောင့်ထဲပို့နိုင်ရန်အတွက်အပြန်အလှန်ဆွေးနွေးခြင်းနှင့်နှစ်ဖက်ပူးရဲလှုပ်ဆောင်နိုင်ကြမည့်လုပ်ငန်းများကိုစူးစီးဖော်ထုတ်ခြင်းများပြုလုပ်ခဲ့ကြပြီးအစည်းအဝေးကိုအောင်မြင်စွာရည်နာခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအစည်းအဝေးခန်းစာများကို NUG ကြိုဆိုတဲ့သတင်းကိုတင်ပြပေးပါမယ်။မြို့သားညီညွတ်ရေးအစိုးရလူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးဘူကာတာနှင့်အတူမြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရေးယန္တရား WIMM အကြီးအကဲနီကိုလက်စ်ကွန်ဂျီရန်တို့၏အစည်းအဝေးခန်းစာများနှင့်ဆွေးနွေးပွဲများကိုကြိုဆိုထောက်ခံကြောင်းထုတ်ပြန်ကြေညာပါသည်။ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးဘူကာတာကမြန်မာနိုင်ငံတဝန်းအရက်သားများသည်အရက်ဆက်ဆုံးသောဒုက္ခများကိုရင်ဆိုင်နေရပြီးအခြေအနေသည်ငြိမ်းချမှုအဆင့်တစ်သို့ရောက်ရှိနေသည်လို့ဖော်ပြခဲ့သလိုWIMM အကြီးအကဲနီကိုလက်စ်ကွန်ဂျီရန်ကလည်းမြန်မာနိုင်ငံတွင်နိုင်ငံတကာရာဇဝတ်မှုများမကြာခဏပုံမကျွလွန်လာနေပြီးပြည်သူများ၏ဆင်းရဲဒုက္ခသည်ပုံမဆိုးရွားလာသည်လို့ဆိုထားကြောင်းသိရပါသည်။အစည်းအဝေးခန်းစာများတွင်စစ်ကောင်စီ၏ရက်စက်ကြမ်းကြုတ်မှုများဖြစ်သည့်ကြေးရွာများကိုမီးရှို့ဖျက်ဆီးခြင်းအရက်သားများကိုပြန်ပေးဆွဲပြီးအတင်းအကျပ်စစ်မှုထမ်းခိုင်းခြင်းဖမ်းဆီးထားသူများကိုစနစ်တကျညှဉ်းပန်းနှိပ်စက်ခြင်းနှင့်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုများလူသားချင်းစာနာမှုအကူအညီများကိုပိတ်ပင်ခြင်းနေအိမ်များဆေးရုံများဘာသာရေးနေရာများစစ်ဘေးရှောင်စခန်းများနှင့်ကျောင်းများကိုလေကျောင်းတိုက်ခိုက်မှုများပြုလုပ်ခြင်းတို့ကိုဖော်ပြထားပါသည်။ထို့အပြင်ရိုဟင်ဂျာနှင့်အခြားလူနည်းစုများအပေါ်ဖိနှိပ်မှုများပုံမဆိုးရွားလာနေသည်ကိုလည်းမီးမောင်းထုတ်ပြခဲ့ပြီးကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးကရခိုင်ပြည်နယ်ရှိမွတ်စလင်ရိုဟင်ဂျာလူနည်းစုအပေါ်ဆယ်စုနှစ်ပေါင်းများစွာဖိနှိပ်မှုသည်ပုံမဆိုးရွားလာသည်လို့ဖော်ပြခဲ့တယ်လို့သိရပါသည်။ NUG အနေဖြင့်ကုလသမဂ္ဂလူ့အခွင့်အရေးယုံအိုချာနှင့် WIMM တို့၏လှုပ်ဆောင်ရန်တောင်းဆိုချက်များကိုထောက်ခံပြီးမြန်မာနိုင်ငံ၏အခြေအနေတစ်ခုလုံးကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC သို့လွှဲပြောင်းရန်ရုံးရုံးရေးကောင်စီကိုဖိအားပေးခြင်းရိုဟင်ဂျာများကိုကာကွယ်ရန်နိုင်ငံတကာတရားရုံး ICJ ၏ယာယီအမိန့်များကိုအပြည့်အဝလေးစားလိုက်နာခြင်းစစ်ကောင်စီသို့လက်နက်လေယာဉ်စီနှင့်နှစ်ဖက်သုံးပစ္စည်းများစီးဆင်းမှုကိုအလင်းမြန်ရပ်တန့်ရန်နိုင်ငံများကိုဖိအားပေးခြင်းနိုင်ငံများအနေဖြင့်နိုင်ငံတကာဒုက္ခသည်များအတွက်ဘေးကင်းပြီးသိခါရှိသောလမ်းကြောင်းများဖန်တီးပေးရန်နှင့်ပြည်ပနှင်ထုတ်ပို့ခြင်းမူ non refoulement ကိုလေးစားခြင်းအကြမ်းဖက်မှုအလုံးချက်ချင်းရပ်တန့်ရန်မတရားဖန်ဆီးထားသူများကိုပြန်လွတ်ပေးရန်တိဆောက်သောဆွေးနွေးမှုပြန်လည်တင်းမြတ်ရေးနှင့်လူ့အခွင့်အရေးကိုလေးစားရန်တောင်းဆိုထားသည့်လုံညုံရေးကောင်စီ၏ဆုံးဖြတ်ချက်2669ကိုအကောင့်ထဲပို့ခြင်းလိုအပ်နေသည့်အရသားများအတွက်လူသားချင်းစာနာမှုအကူအညီများအပေါ်ကန့်သတ်ချက်များအားလုံးကိုဖယ်ရှားခြင်းစစ်ကောင်စီ၏လှည့်စားရွေးကောက်ပွဲအစီအစဉ်ကိုပိတ်ပင်ခြင်းစတဲ့အချက်များအတွက်ဆက်လက်ပံ့ပိုးသွားမယ်လို့ကတိပြုထားပါသည် WIMM ကမြန်မာလေတပ်၏အမိန်ပေးခွင့်ဆက်ဆိုင်ရာတပ်သေးများစုဆောင်းနေပြီး UK နှင့်အခြားနိုင်ငံများမှအာဏာပိုင်များအပြင် ICC ICJ နှင့်အာဂျင်တီးနားသို့သတင်းချက်လက်များပေးအပ်နေသည်ကိုကျင်းနက်အားရပွဲတွေ့ရှိရတယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီ၏ရက်စက်ကြမ်းကြုတ်မှုများကိုဖော်ထုတ်ရန်ပြည်ထောင်ကင်းလွတ်မှုကိုတံပြန်ရန်နှင့်မြန်မာပြည်သူများ၏အကျိုးအတွက်နိုင်ငံတကာအတိုင်းဝိုင်းကိုလှုပ်ရှားဆောင်ရွက်ရန်အိုချာနှင့် WIMM ၏ဆက်လက်ကြိုးပမ်းမှုများအတွက်အထူးကျေးဇူးတင်ရှိကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးဩဂုတ်လအတွင်းလူသားချင်းစာနာမှုအကူအညီငွေကျပ်213.18%တန်ပေးပို့နိုင်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။2025ခုနှစ်ဩဂုတ်လတလတာအတွင်းလူသားချင်းစာနာမှုအကူအညီငွေကျပ်213.18%ကို မနက်ကလိုအပ်နေသူများထံပံ့ပိုးပေးနိုင်ခဲ့တယ်လို့အမျိုးသားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနှင့်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။တော်လန်ပြည်သူများရဲ့ပြည်သူမှပြည်သူအလူငင်များကိုနေရဲစွန့်ခွာထွက်ပြေးတိမ်းရှောင်သူစစ်ဘေးရှောင်ပြည်သူ 9,954 ဦးရဲ့အရေးပေါ်စာနာရိက္ခာအတွက်ငွေကျပ် 102.81 တန်းထိတွေ့တိုက်ပွဲများမှာကြဆုံးခဲ့ရတဲ့သူရဲကောင်းပြည်သူ184ဦးနဲ့ထိခိုက်ဒဏ်ရာရခဲ့တဲ့ပြည်သူ925ဦးအတွက်အရေးပေါ်လူသားချင်းစာနာမှုအကူအညီအဖြစ်ငွေကျပ် 51.59 တန်းအသုံးပြုခဲ့တယ်လို့ဆိုပါတယ်။ထို့အပြင်နိုင်ငံရေးကျင်းသားများနဲ့၎င်းတို့မိသားစုဝင်များအတွက်အရေးပေါ်လူသားချင်းစာနာမှုအကူအညီအဖြစ်ငွေကျပ် 3.95 တန်းတဘာဝဘေးအန္တရာယ်ထိခိုက်ခံစားရသူများအတွက်ငွေကျပ် 49.42 တန်း CDM ဝန်ထမ်းများနှင့်၎င်းတို့၏မိသားစုများအားငွေကျပ် 5.6 တန်းနှင့်အထွေထွေလူသားစာနာမှုအကူအညီအဖြစ်ငွေကျပ် 5.6 တန်းကိုအသုံးပြုခဲ့တယ်လို့သိရပါတယ်။ဝန်ကြီးဌာနအနေဖြင့်ဩဂုတ်လတစ်လတာပံ့ပိုးပေးနိုင်ခဲ့မှုအခြေအနေများကိုအစီရင်ခံတင်ပြရင်း၄နှစ်ကျော်တော်လှန်ရေးကာလအတွင်းအဖက်ဖက်အကြက်တဲများကြားမှကျဉ်းဉဏ်ခံပါဝင်တော်လန်နေသောပြည်သူတို့အချင်းစီတိုင်းရဲ့လှုပ်ဆောင်ချက်များထားရှိတဲ့စိတ်ဓာတ်များကိုလေးစားဂုဏ်ယူမိကြောင်းရှေ့ဆက်လဲယခုလိုမလျှော်သောဇွဲဖြင့်ညီညီညွတ်ညွတ်လက်တွဲဆောင်ရွက်သွားကြပါစေကြောင်းတိုက်တွန်းထားပါရခင်ဗျာဆလဘီကရင်မျိုးသားရဲတပ်ဖွဲ့ KNPF မှ34နှစ်ပြည့်ကရင်မျိုးသားရဲတပ်ဖွဲ့နှင့်အခမ်းအနားအားဂုဏ်ပြုကျင်းပတဲ့သတင်းကိုတင်ပြပေးပါမယ် KNU ကရင်မျိုးသားစီယုံဒူပလာယာခရိုင်ကရင်မျိုးသားရဲတပ်ဖွဲ့ KNPF မှစက်တင်ဘာလ9ရက်နေ့တွင်ကြားရောက်သော34နှစ်ပြည့်ကရင်မျိုးသားရဲတပ်ဖွဲ့နှင့်အားအချင်းချုပ်ဂုဏ်ပြုကျင်းပခဲ့ကြောင်း KNU ဗဟိုမှသတင်းထုတ်ပြန်ပါသည် KNU ကရင်မျိုးသားအစည်းအရုံးဒူပလာယာခရိုင်အမှတ်6တပ်မဟာအတွင်းကရင်မျိုးသားရဲတပ်ဖွဲ့ KNPF မှဆောင်ရွက်နေသည့်လုပ်ငန်းများမှာပြည်သူလူထုဘေးကင်းလုံခြုံမှုရှိစေရေးဥကင်းကြိုတင်တားဆီးရေးဖြစ်ပေါ်လာသောရာဇဝတ်မှုကင်းများကိုကော်တူးလေရာဇဝဲဥပဒေကျင့်ထုံးအရဆက်လက်ဆောင်ရွက်ခြင်းစသည့်လုပ်ငန်းများကိုအဓိကထားလှုပ်ဆောင်တယ်လို့ဖော်ပြထားပါတယ်။2025ခုနှစ်အတွင်းဆောင်ရွက်နေသည့်လုပ်ငန်းများမှာကော်တူးလေနယ်မြေအတွင်းတရားဥပဒေစိုးမိုးမှုရှိစေရန်မှုကင်းကြိုတင်တားဆီးရေးအစီအစဉ်များဖြစ်သည့်ရင်းမစင်မချင်းမောင်းနှင်သူများအားစည်ရင်ပြုစုကာမူရစ်စေဝါတုံးဆွဲမှုရှိမရှိစစ်ဆေးမှုပြုခြင်းတော်ပုံတနက်စည်ရင်များပြုစုခြင်းဒေသခံပြည်သူများမဟုတ်သည့်ရဝေးရချားမှလာရောက်အလုပ်လုပ်ကင်သူများအားစည်ရင်ပြုစုခြင်းဒေသခံပြည်သူလူထုများ၏သက်ဆိုင်ရာဒေသမှတောင်းဆိုမှုအပေါ်မူရစ်စေဝါဟန်တာလျှော့ချရေးလုပ်ငန်းအစီအစဉ်များလှုပ်ဆောင်ခြင်းနှင့်လိုအပ်မှုအပေါ်ထိုက်တင်သည့်အရေးယူဆောင်ရွက်မှုစသည့်များဆက်လက်ဆောင်ရွက်လျက်ရှိတယ်လို့သိရပါတယ်။စိန်ခေါ်မှုတစ်ရက်အနေဖြင့် KNPF ကရင်မျိုးသားရဲတပ်ဖွဲ့မှလက်တလောအချိန်နေတွင်ကော်တူးလေဒေသအတွင်တရားဥပဒေစိုးမိုးမှုနှေးပါနေသေးသလိုစစ်ဘူကာလလည်းဖြစ်နေသည့်အတွက်မူရစ်စေဝါပေါများနေပြီးမတမာသည့်စီးပွားရေးသမားများမှတရားဥပဒေစိုးမိုးမှုမရှိစေရဲအတွက်လှုပ်ဆောင်ရာ၌လမ်းကြောင်းများပွင့်နေခြင်းကြောင့်ရဲနှင့်မှုကင်းစုံစမ်းရေးလုပ်ငန်းများဆောင်ရွက်ရာတွင်အခက်အခဲများနှင့်ရင်ဆိုင်နေရတယ်လို့ဆိုထားပါသည်။ထို့ကြောင့်ဒေသအတွင်းရှိပြည်သူလူထုများအနေဖြင့်နိုင်ငံရေးအသိစိတ်နှိုးကြားမှုများရှိစေရန်နှင့်ကော်တူးလေတရားဥပဒေဆိုင်ရာလုပ်ငန်းများကိုသိရှိနားလည်နိုင်ရန်Community Legal Volunteer CLV နှင့်ကရင်မျိုးသားရဲတပ်ဖွဲ့များပူးပေါင်းဆောင်ရွက်ကာပြည်သူလူထုထံသို့လိုက်လံချပြသည့်ပညာပေးရေးအစီအစဉ်များလည်းဆောင်ရွက်နေတယ်လို့အတည်ပြုထားပါတယ်။ထို့သို့ကော်တူးလေတရားဥပဒေစိုးမိုးမှုရှိစေရေးအတွက်ဥပဒေဘက်တော်သားများဖြစ်ကြသည့် KNU ကရင်မျိုးသားအစည်းအရုံးခေါင်းဆောင်များ KNLA ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNDO ကရင်မျိုးသားကာကွယ်ရေးတပ်ဖွဲ့အပြင်ပူးပေါင်းတပ်ဖွဲ့များအလုံးနှင့်ပြည်သူလူထုတရက်လုံးKNPF ကရင်မျိုးသားရဲတပ်ဖွဲ့နှင့်အတူတပ်နိုင်သည့်ဘက်မှပူးပေါင်းပါဝင်ကူညီဆောင်ရွက်မှုပြုပေးပါရန်ဒူပလာယာခရိုင် KNPF ကရင်မျိုးသားရဲတပ်ဖွဲ့မှဗိုလ်မှူးစောင့်ကြီးချမ်းမှတိုက်တွန်းပြောကြားခဲ့ကြောင်းထုတ်ပြန်ထားပါရခင်ဗျာဆလဘီစစ်ကောင်စီ၏ရွေးကောက်ပွဲကော်မရှင်ကဒေါ်စန္ဒမင်းပါဝင်တဲ့ NDF ပါတီအပါအဝင်ပါတီ၄ခုကိုဖျက်သိမ်းတဲ့သတင်းကိုတင်ပြပေးပါမယ်စစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲတွင်ဝင်ရောက်ရှင်ပြိုင်ရန်ပြင်ဆင်နေသည့်နိုင်ငံရေးပါတီ၄ခုကိုဖျက်သိမ်းလိုက်ကြောင်းစစ်ကောင်စီ၏ရွေးကောက်ပွဲကော်မရှင်ကကြေညာခဲ့ပါသည်ဖျက်သိမ်းခံရသည့်ပါတီများမှာမြို့သားဒီမိုကရေစီအင်အားစုပါတီ NDF မြို့သားနိုင်ငံရေးဒီမိုကရက်တစ်ပါတီ DNP မွန်အမျိုးသမီးပါတီနှင့်ပြည်ထောင်စုလယ်သမားအလုပ်သမားအင်အားစုပါတီတို့ဖြစ်တယ်လို့သိရပါသည်အဆိုပါပါတီများသည်တတ်မှတ်ထားသည့်လူဦးရေနှင့်ရုံငန်းဖွင့်လှစ်မှုစီးမျဉ်းများကိုမလိုက်နာနိုင်သည့်အတွက်၎င်းတို့၏မှတ်ပုံတင်ကိုပယ်ဖျက်လိုက်ကြောင်းအကြောင်းပြထားပါသည်NDF ပါတီသည်ဒေါန်ဆန်းစုကြည်ဦးဆောင်သည့်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD မှခွဲထွက်လာသူများကတည်ထောင်ခဲ့သည့်ပါတီတစ်ခုဖြစ်ပြီး စစ်ကောင်းဆောင်မဲအောင်လိုင်းဦးဆောင်မြင့်ရွေးကောက်ပွဲကိုထောက်ခံထားပါတယ် NLD အမတ်ဟောင်းဒေါ်ဆန္နာမင်းအပါအဝင် NLD ပါတီဝင်အချို့သည် NDF တို့ပြောင်းလဲခိုလုံခဲ့ပြီးစစ်တပ်ကျင်းပမြင့်ရွေးကောက်ပွဲတွင်ပါဝင်ရှင်ပြန်ရန်ပြင်ဆင်ခဲ့ပါတယ်ခင်ဗျာယခုနောက်ဆုံးသတင်းအနေဖြင့် CDM စစ်သားရဲသားမိသားစုဝင်များအတွက်စွန့်ဦးဖောက်ထွက်အနာဂတ်အတွက်အသေးစားတပ်မွေးလုပ်ငန်းများပြိုးထောင်ခြင်းအစီအစဉ်စတင်တဲ့သတင်းကိုတင်ပြပေးပါမယ်နွေဦးတော်လန်ရေးတွင်ပြည်သူ့ဘက်ရက်တီဘက်ကူးပြောင်းလာခဲ့ကြသည့် CDM စစ်သားရဲသားမိသားစုဝင်များကိုစွန့်ဦးတီထွင်လုပ်ငန်းများတွင်အောင်မြင်စွာလုပ်ကိုင်နိုင်ကြစေရန်အတွက်ပြည်သူ့ပန်းနိုင်ကစွန့်ဦးဖောက်ထွက်အနာဂတ်အတွက်အသေးစားတပ်မွေးလုပ်ငန်းများပြိုးထောင်ခြင်းအစီအစဉ်Entrepreneurship Incubation Program ကိုဆောင်ရွက်နေကြောင်းအသိပေးထုတ်ပြန်ပါတယ်။ပြည်သူပန်းနိုင်နှင့်အတူပူးပေါင်းလှုပ်ဆောင်သည့်ဤပညာအကြံပေးကြီးကြပ်ရေးအဖွဲ့ The Next Step Project အပါအဝင်ရှောက်လွာရွေးချယ်မှုထိုင်းအိန္ဒိယရှိအတိုင်းဝိုင်းသီးသီးတွင်ဥဆောင်လှုပ်ရှားနေသည့်5ဦးပါရွေးချယ်မှုကော်မတီတို့ဖြင့်လုပ်ငန်းစတင်ခြင်းစီစဉ်ကို2025ခုနှစ်စက်တင်ဘာလ9ရက်နေ့ကပြုလုပ်ခဲ့တယ်လို့ဖော်ပြထားပါတယ်။အစီအစဉ်တွင်ရှောက်ထားသူ CDM စစ်သားရဲသားမိသားစုဝင်များထဲမှတော်လန်ရေးတွင်တက်ကြွစွာပါဝင်နေမှုဆက်လက်ပါဝင်လိုစိတ်နှင့်အသေးစားလုပ်ငန်းဆောင်ရွက်မှုတွင်လူအခွင့်အရေးကျင့်ဝတ်များနှင့်အညီလုပ်ကိုင်ဆောင်ရွက်နိုင်စွာလုပ်ငန်း၏ဖြစ်တန်စွာအပေါ်မူတည်သုံးသပ်၍ကာလန်ဒေတာနှင့်အညီရွေးချယ်ရေးကော်မတီကမူများချမှတ်ကာစီစစ်သွားမည်ဖြစ်ကာရွေးချယ်ခံရပါကနေမြေဒေတာနှင့်ဘဝအခြေအနေသစ်တွင်စွန့်ဦးစီးပွားရေးနှင့်တမွေးလုပ်ငန်းများအအောင်မြင်မြင်လုပ်ကိုင်ဆောင်ရွက်နိုင်စေရန်အတွက်ခွင့်အလန်းနှင့်လက်တွေ့စီမံဆောင်ရွက်မှုများကို The Next Step Project အဖွဲ့နှင့်အတူလေ့လာသင်ယူခွင့်ရရှိမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက် Cashel နဲ့ Breakfast တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။ထို့အတူချီတန် SCF ပြည်သူတို့အခုပြောမယ့်အကြောင်းအရာကစာကစားဘောမတွေကိုစိုးရင်ထိတ်လန့်စေပြီးကျွန်တော်တို့ရဲ့အမှန်တရားချင့်မြတ်လို့တဲ့ပြည်သူများအတွက်တော့အားတက်စရာဖြစ်ပါလိမ့်မယ်။ SCF ဆိုတာဘာလဲ SCF မှာဘာတွေလုပ်လို့ရလဲ Spring Crowd Fund SCF ဆိုတာလုံခြုံစိတ်ချယုံကြည်ရတဲ့ online အခြေပြုထောက်ပံ့ platform တစ်ခုဖြစ်ပါတယ်။ campaign တွေကိုတင်လို့ရတယ်၊ campaign တွေမှာကူလို့ရတယ်။ဘာလို့လုံခြုံစိတ်ချရတယ်လို့အားမခံနိုင်တာလဲဆိုတော့ပြည်သူဘက်တော်သားမဲ့စစ်စစ်ဖြစ်တဲ့ New Ban SDB ကိုအဓိကငွေလွှဲစနစ်အဖြစ်နဲ့အသုံးပြုနိုင်မှာဖြစ်တာကြောင့်ပါ။ဒါကြောင့်စားကစားရဲ့မတရားဘဏ်အကောင့်ပိတ်သိမ်းတာတွေကိုစိုးရိမ်စရာမလိုတော့ဘဲတော်လိုင်းမှာအရေးကြီးတဲ့အုတ်တစ်ချက်တဲတပွင့်အနေနဲ့ကိုယ်တိုင်ပါဝင်ထောက်ဖို့ကူညီတော့မှာဖြစ်ပါတယ်။SCF မှာ campaign များစွာကိုတနေရာထဲမှာတေချာစစ်စစ်ပြီးစူးစိပေးထားတဲ့အပြင်ကိုကိုချင်းတဲ့ campaign လေးကိုတစ်ချက်လေးထိကြီးလိုက်ရုံနဲ့တယ် campaign အကြောင်းအရာအသေးစိတ်နဲ့ငွေစည်းစိမ်မဲ့အဖွဲ့အစည်းတွေကိုလွယ်ကူစွာမြင်နိုင်မှာဖြစ်ပါတယ်အကောင်းဆုံးအချက်တစ်ခုအနေနဲ့ကတော့ campaign တစ်ခုချင်းစီရဲ့ရရှိထောက်ပံ့ငွေပမာဏကိုအချိန်နဲ့တပြေးညီပွင့်လဲမြင့်တာမှုရှိစွာနဲ့ကိုယ်တိုင်ကြည့်ရှုနိုင်သိရှိနိုင်မှာဖြစ်ပါတယ်ဒါကြောင့်စကားစားရဲ့ပြည်သူအယောင်ဆောင်အတူအယောင်လိန်နေတာမျိုးတွေကိုလည်းရှောင်ရှားနိုင်မှာဖြစ်ပါတယ်ပြီးတော့ certificate တွေကိုလည်းဆောင်ဆိုင်နေကြမလို့တော့ပဲနဲ့ကိုယ်တိုင်စိတ်ကြိုက်နယ်မြေရေးပြီးတော့ download ယူနိုင်မှာဖြစ်ပါတယ် SCF အကောင့်ဖွင့်ရတာကလည်းအလွန်ကိုလွယ်ကူတဲ့အပြင်အကောင့်ထဲဝင်ပြီးထောက်ပို့ရင်ကိုယ်ကူထားတဲ့ပမာဏစုစုပေါင်းကိုတွက်ချက်နေကြမလို့ချက်ချင်းသိနိုင်မှာဖြစ်ပြီးတော့ဂွန်ပြူမတ်တန် certificate များကိုလည်းအချိန်မရွေးအလိုရှိတိုင်းပြန်လည် download ယူနိုင်တော့မှာပါဒါကြောင့်ကိုယ်နဲ့ကိုယ်မျိုးဆက်တွေရဲ့အနာဂတ်ကိုစိတ်ဟန္တာရှင်စနစ်ဒုက္ခတွေကနေမြန်မြန်ကင်းဝေးစေခြင်းပြီးဆိုရင်တော့အခုပဲဖုန်းကိုယူ Facebook မှာ Spring Crowd Fan တွေဦးလူလူရံမုံတွေလို့ရိုက်ရှာပြီးအချက်လက်အသေးစိတ်ကိုရှာဖွေပါဝင်လိုက်ပါလို့တိုက်တွန်းပါတယ်။ SCF မှာထောက်ဖို့ကိုပြီးရောင်နေလေးရက်တွေစီကိုအတူတူအချိန်မြင့်ချိန်တက်ကြရအောင
်။ Video News ရဲ့မနက်ခင်းစီစဉ်တွေကိုဆက်လက်တင်ပြနေပါတယ်။အခုတစ်ခါနားဆင်ကြရမှာကတော့တော်လှန်ရေးကဗျာအနေနဲ့ຫນွေဦးမြားရေးသားပြီးရန်နိုင်ရွတ်ဖတ်ထားတဲ့ဘာရီရခဲ့တဲ့ကဗျာလို့အမည်ရတဲ့တော်လှန်ရေးကဗျာကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင
်ဘာရီရခဲ့တဲ့ကဗျာကုဝင်ရိုးနဲ့ကိုကုကဗျာနဲ့ကိုတနေ့တနေ့ဘာရီရခဲ့တယ်ငင်းငင်းအေးအေးတရေးလောက်ရခဲ့သလားဆိုတော့လဲဘာတမေးမှမရခဲ့ရပါဘူးအဥ္စာအသပြာမရခဲ့ဘူးပညာတပါဘာတစ်ခုမှမရခဲ့ပါယူယူနှံ့နှံ့စကလုံးအဆန်းလေးများတန်းစင်အဆန်းလေးများအယောင်အဆန်းပြားလေးများဘာတစ်ခုများမှမရခဲ့ပါထိုးထွင်းလင်းပွင့်တဲ့အသည့်တရားနဲ့တရားဘာဝနာဆိုတာလဲဘာတစ်ခုမှမရခဲ့ပါအရာရာမှကျွဲကူရေးပါကျွဲလည်းမရရည်လဲမရခဲ့တဲ့ကောင်ပါဟောဒီလောကီမှာ ခတ်တုံးတုံးလူဖြစ်ခွင့်ကိုမှထူးထူးခြားခြားရခဲ့ရကပါကုသိုလ်မရအကုသိုလ်ကြမှဖောဖောတည်တည်ရနေခဲ့ရတဲ့ကပါတနေ့တနေ့ဘာတွေရခဲ့တယ်လဲဆိုတော့ပြောပြဖို့ရမှတော့အယောင်ယောင်အမှားမှားဒါပဲဆွဲဆွဲထုတ်နေခဲ့ရတဲ့ကပါနှွေဦးမြာ
ဗီဒီယိုညွှန်ကြည့်ကိုနားဆင်နေကြတဲ့ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တော်လှန်ရေးတဂီတာအစီအစဉ်မှာတော့ TEMM ပေးစုစောဖို့ခွာရဲ့လူညီမြချင်းလူလို့အမည်ရတဲ့တော်လှန်ရေးတဂီတာကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင်
Hey, တရုတ်တွေကလားတွေကရင်တွေဗမာတွေရခိုင်တွေကချင်တွေလာလို့မနေနဲ့အားလုံးဟာလူတွေရဲ့လူဟာလူပဲ Hey,
parapampam
Hey,
parapampam
Okay, hello
Y'all in Jenna the center လူသားတွေ
Hey,
ကိုယုံကြည်ရအယူဝါဒဆွဲကိုင်နေလူလူလို့တိတက်တဲ့စိတ်တွေရဲ့ပျောက်ဆုံးလို့နေ
ဟုတ်တယ်နော
်ကဘာကြီးငိမ့်ချစေကလေးများပြောပါစေအနာဂတ်ရဲ့ပန်းလေးတွေပူပွေပါစေကဘာကြီးငိမ့်ချစေအားလုံးပြောပါစေမူတန်တွေရဲ့တိတ်ဆိတ်သွားပါစေ Yeah.黎明之夜暖著陽氣盛飄提個把滅的昆夜莫徹阿達綠綠綠綠那龍達的赤腿故神丹昆背吧耶穌主啊你念著聖可憐呀飄吧聖阿那乾也般禮瑞普普為馬聖ကဘာကြီးငိမ့်ချမ်းစေအားလုံးပြောပါစေမူတန်တွေရဲ့တိတ်ဆိတ်သွားပါစေကဲနောက်တော့ဝင် Hey စင်ချင်းရှာမပြီးပြင်းရင်မမမြင်နိုင်ရှာပါသွန်သင်အတာလက်စင်ကန်လို့ပြီးခဲ့ကြတယ်တချို့တချို့တို့ထားခဲ့အမွေရဲ့ကဲသူမဆိုဝင်လာဒီကဘာချိန်တန်ရင်လေအိမ်ပြန်ကြရအားလုံးကတော့想把比边烟妈妈面南下把冬天阿达两心甘露比给家人这秋的秋都他给母爷陪读们手温拉听个把琴战眼泪一片家呀阿龙阿都罗嘎爷的路过路陪路面比鬼巴拉巴巴嘿巴拉巴巴巴
嘿嘿妈妹呢喏路啊路诶嘿မမေးလိုက်နဲ့ပေါ်လာတော့ဟာလိုအာလိုအာလိုအတူတူပဲဘသူမှဘူးမှမတောင်းလူဟာလူပဲโอเค
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။